မြန်မာနဲ့ဘင်္ဂလားဒေ့ရှ်လိုဂျာဂန်တတိယနိုင်ငံတွေမှာအိန္ဒိယနဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးစီမံကိန်းတွေလှုပ်ဆောင်ဖို့နီလန်းတွေရှာဖွေနေတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီး S. ဂျိုင်ရှန်ကာကတောက်ကြနေကပြောပါရယ်အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာအစည်းအဝေးစာတစ်စောင်ကိုထုတ်ပြန်တဲ့အခမ်းအနားမှာအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါရယ်ဒေသတွင်းမှာတရုတ်နိုင်ငံကရန်လိုတဲ့လှုပ်ရှားမှုတွေဒီဇိုင်းမှမှလှုပ်လာနေတာကြောင့် Indo-Pacific ဒေသတွင်းကအိန္ဒိယ၊ Australia နဲ့ဂျပန်တို့အပါအဝင်နိုင်ငံတော်တော်များများကလက်တွဲလုပ်ကိုင်ကြဖို့ကြိုးပမ်းလာနေချိန်မှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ပြောကြားချက်ကရေးပါတဲ့ပြောကြားချက်တစ်ခုလည်းဖြစ်ပါတယ်။အခုလိုတတိယကြားနိုင်ငံတနိုင်ငံမှာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့အိန္ဒိယနဲ့ဂျပန်ဆွေးနွေးနေတာတွေကလက်တွေ့လုပ်မဲ့အစဉ်ကိုရောက်လာပြီလို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အိန္ဒိယနဲ့ဂျပန်ကြားမကြာခင်ကလက်မှတ်ရေးထိုးခဲ့တဲ့နှစ်ဖက်တပ်ဖွဲ့တွေအကြားထောက်ပံ့ရေးနဲ့ဝန်ဆောင်မှုအပြန်အလှန်ပေးရေးဆိုင်ရာစာချုပ် ACSA ကလွတ်လပ်တဲ့ Indo-Pacific ဖြစ်ပေါ်ရေးတနိုင်ငံစလုံးရဲ့မြုံမှန်းချက်နဲ့ကိုက်ညီပြီးအရှဒေတာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဖြစ်ပေါ်စေလိမ့်မယ်လို့လည်းသူကပြောပါတယ်။အိန္ဒိယနဲ့ဂျပန်တနိုင်ငံစလုံးကကမ္ဘာတစ်ဝှမ်းနဲ့အရှဒေတာမှာအာဏာပြန်လည်ထိန်းချုပ်ရေးကိုရောင်ပြန်ဟပ်စေမဲ့ Indo-Pacific ဒေတာကိုပုံသွင်းမှုကြိုးပမ်းနေကြတာဖြစ်ကြောင်းအိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနှစ်နိုင်ငံအကြားတစ်ဆင်ထိပ်သီးအစည်းအဝေးပွဲတွေကိုကျင်းပဝင်တာမကကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအကြားမှာလည်းတစ်ဆင်ဆွေးနွေးပွဲတွေကျင်းပပြုလုပ်နေတာဖြစ်ကြောင်းလည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီး S. ဂျိုင်ရှန်ကာကပြောပါရခင်ဗျာ